မူဆယ်မြို့နယ်ပန်ခန့်ရက်ကအဆောက်အုံတစ်လုံးမနေ့ကညပိုင်းကလက်နက်ကြီးငယ်နဲ့ပစ်ကတ်ခံရပြီးပောက်ကွဲကြီးစံတချို့တရုတ်ပြည်ဘက်ကျခဲ့ပါတယ်။ဒါကြောင့်ဒီကိစ္စကိုစုံလမ်းပေးဖို့တရုတ်ယူနန်ဆိုရဘက်ကမူဆယ်မြို့တောင်ရှိသူတွေကိုဒီကနေ့အကြောင်းကြားစာပေးပို့ထားပါတယ်။ဖြစ်စဉ်သေးစိတ်ကိုစုံလမ်းနေစဲမို့ဘယ်အဖွဲ့အစည်းကပစ်ကတ်ခဲ့တယ်ဆိုတာအတိမပြုနိုင်သေးဘူးလို့မူဆယ်ခရိုင်အုပ်ချုပ်ရေးကလက်ထောက်ညွှန်ကြားမှုဥမ္မောင်မောင်တန်းက VOA ကိုအတည်ပြုပါတယ်။
လုံးလုံးတော့ဘာမှမရှိဘူးဗျ။ဟိုဘာတရုတ်ဘက်ကတော့သူတို့နယ်နိမိတ်နယ်ဆက်ပဲကြလို့ဟိုဟာအကြောင်းကြားရစာရောက်တယ်ဒါပါပဲ။သူတို့ဘက်ကကြားတယ်ပေါ့ဗျာ။ကြားနေပတ်သက်ပြီးစုံလန်းဖော်ထုတ်ပြီးပေါ့အဲ့လောက်ပါပဲ။ဒီဘက်ကတော့နေမီကန်တရင်နဲ့ဒီရဲနဲ့ပေါ့နော်စုံလန်းစစ်ဆေးနေတယ်ပေါ့။ဟိုတတိယတတိမတက်လာပြီပေါ့ဟုတ်ဟုတ
်။ပြစ်ခတ်ခံရတဲ့အဆောက်အုံဟာပြည်သူစစ်အဖွဲ့တစ်ခုပိုင်ဖြစ်ပြီးလောင်းကစားရုံတစ်ခုဖြစ်တယ်လို့ဒေသခံတချို့ကပြောကြပါဗျ။တချို့ကတော့တောင်းလက်နက်ကင် TNL နဲ့ပတ်သက်လိမ့်မယ်လို့ခန့်မှန်းတာလည်းရှိပါဗျ။COVID-19 ရောဂါဖြစ်ပွားနေတဲ့ကာလမှာ TNL နဲ့မဟာမိတ်တပ်တွေရဲ့လှုပ်ရှားမှုမရှိဘူးလို့တအောင်လက်နက်ကင် TNL ရဲ့ပြောခွင့်ရဗိုလ်မှူးတိုင်းကျော်ကပြောပါတယ
်။ဒီလူစုမှုတွေမှာတော့ဒီလက်နက်ကင်ဖွဲ့စည်းစားများရဲ့ဒီဘယ်ဖွဲ့ဖြစ်မလဲဆိုတော့ဒီကတော့အခမ်းအနားခဲ့တယ်။ဒါကြဒီနောက်တစ်ခုကတော့ဒီဒလာအတွင်းမှာတော့ဒီလာထက်မှာဒီလိုဖွဲ့ရတယ်
တရုတ်ပြည်ပသတင်းစာတွေကတော့ယူနန်ပြည်နယ်ထဲလက်နက်ကြီးကြီးတောင်၃ခုနဲ့တနက်ကြီးစံကြီးကြာရောက်ခဲ့တယ်လို့ရှင်းသားထားပါတယ်။ဒီအတွက်ကြောင်းတကြောင်းအဆောင်တချို့မော်တော်ယာဉ်တချို့ပျက်စီးခဲ့တယ်လို့ဆိုပါတယ်။မြန်မာဘက်ကဒစိဆိုင်တစ်ခုပောက်ကွဲတဲ့မိပွားတွေတရုတ်ပိုင်နယ်ထဲလွင့်ဆင်လာတာလည်းရှိရလို့ဆိုပါတယ်။ဒါပေမဲ့အထူးခိုက်အသေးပြောင်းမရှိဘူးလို့သိရပါတယ်။ကျွန်တော်ဇောထက်ပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။